လူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကေသီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတူယူစရာအစီအစဉ်ကနေငြိမ်းချမ်းသောဘဝဆိုတဲ့ခေါင်းစဉ်လေးနဲ့ဖော်ပြချင်ပါတယ်ငြိမ်းချမ်းသောဘဝကိုပိုင်ဆိုင်ဖို့အတွက်ဘလို့သက်ရှင်နေထိုင်တွေးခေါ်တဲ့အကြောင်းအရာများကိုအတွေ့ယူစရာစကားလုံးလေးများနဲ့ဖော်ပြချင်ပါတယ်။ရှုပ်ထွေးပွေလီလာတဲ့လူဘဝလောကဇက်ခုံကြီးမှာကြီးငယ်မယွေလူတိုင်းလူတိုင်းဟာကိုယ့်ဆက်ညွန်းကိုကိုယ်တိုင်ရေးကြပြီးနေရာအသီးသီးတောင့်အဖုံဖုံကနေကပြတုံးတော်ခံနေကြပါတယ်။တချို့ကမူလကိုရေးခဲ့တဲ့ဇက်ညွန်းအတိုင်းကပြနေကြပေမဲ့အများစုကတော့မူလကိုရေးခဲ့တဲ့ဇက်ညွန်းကိုအခြေအနေအချင်းခါအရပြုပြင်ဖာထေးကပြကြရပါတယ်။အ ਨੇ စုကတော့လုံးဝအစ်စ်ပြန်ရေးပြီးကပြကြရပါတယ်။ဒါကိုပဲဘဝလို့ခေါ်ကြပါတယ်။ဘဝမှာမိမိမကချင်တဲ့ဇက်ညွန်းကိုကနေရမယ်ဆိုရင်ပြည်ပြင်းစွာတရုတ်ဆောင်နိုင်မှာမဟုတ်တလို့လူမှုပတ်ဝန်းကျင်အတိုက်အဝန်းနဲ့လည်းအမဝင်ဖြစ်နေပါလိမ့်မယ်။ဒီဘဝဟာမငြိမ်းချမ်းနိုင်ပါဘူးကိုယ့်ဇက်ရုပ်နဲ့လိုက်ဖက်ခြင်းမရှိဘဲအမဝင်တဲ့ဇက်ရုပ်နေရာမှာအတင်းဇွတ်ကနေရတယ်လို့ဖြစ်ပါတယ်လောကနဲ့အဝင်ခွင့်ကြမဖြစ်ဘဲအန်ချော်နေတဲ့အတွက်ဘဝဟာလွဲလွဲအချော်ချော်ဖြစ်နေပါလိမ့်မယ်ကိုယ့်အတွက်ရရှိတဲ့ဇက်ရုပ်ကိုအကောင်းဆုံးကပြချင်းသည်သာလောကနဲ့တဟဇာတဖြစ်ပြီးကိုယ့်ရဲ့ဘဝလည်းတာယာငြိမ်းချမ်းမှာဖြစ်ပါတယ်ငြိမ်းချမ်းသောဘဝဆိုတာအပြောလွယ်သလောက်လက်တွေ့ကျင့်သုံးဖို့ကြတော့အတော်ခက်ပါတယ်။အတ္တမာနရှင်ပြိုင်မှုတို့နဲ့များပြားလာတဲ့လောကကြီးမှာကြီးပင်းလာရတဲ့ကျမတို့ကိုကျင်လေရာပတ်ဝန်းကျင်နဲ့မတူ၊ကွဲပြားတဲ့အသည့်တစ်ခုကိုရှိဖို့ရန်လိုအပ်ပါတယ်။လောကလူသားများရဲ့ကျင်လေရာဘဝများကိုအမှန်တိုင်းရှုမြင်သုံးသပ်တတ်ဖို့ရန်လည်းလိုပါတယ်။ဘာကိုပဲလှုပ်လှုပ်လူတယောက်ဟာစ조사တိဆောက်လို့တဲ့စိတ်ကဥဆောင်နေဖို့ပို့ပြီးအရေးကြီးပါတယ်။လောကကိုအကောင်းဘက်ကရှုမြင်တတ်တဲ့ဝါရကိုလည်းလက်ကင်ထားဖို့တတိပေးထားပါတယ်။အဲ့ဒီနောက်စိတ်ရဲ့ဥဆောင်မှုကိုမခံယူဘဲအတိတရားရဲ့ဥဆောင်မှုကိုအလေးအနက်ထားခံယူရမှာဖြစ်ပါတယ်။စိတ်ဟာလူတယောက်ရဲ့ဘဝကိုအမြင့်ဆုံးအထိခေါ်ဆောင်နိုင်တယ်လို့အနှိမ့်ဆုံးအထိလည်းပြစ်ချနိုင်ပါတယ်။စိတ်ဆောင်လင်အောင်စိတ်ထောင်းတော့ကိုကြီးဆိုတဲ့ဆိုရိုးစကားဟာစိတ်ရဲ့ဆွမ်းထက်မှုဆွမ်းမကားနဲ့ဗယံဗရာဖြစ်မှုမညီမျှမှုတို့ကိုဖော်ပြတဲ့ဥပမာဖြစ်ပါတယ်။စိတ်ရဲ့ဆွမ်းထက်မှုနဲ့ဗယံဗရာဖြစ်မှုတို့ကိုအတိနဲ့ထိမ့်ချုပ်ပဲ့ကင်မှသာငြိမ်းချမ်းသောဘဝကိုတည်ဆောက်နိုင်မှာဖြစ်ပါတယ်။ငြိမ်းချမ်းသောဘဝဆိုတာငွေကြေး၊ရာထူး၊ပညာ၊ဥစ္စာ၊လူမှုပတ်ဝန်းကျင်တို့နဲ့တိုက်ရိုက်သက်ဆိုင်မှုထက်ကိုယ်မှာရှိပြီးဖြစ်တဲ့အတ္တမာနကိုအချိုးညီမြတ်တစွာအတုံးချမှုနဲ့ပို့ပြီးသက်ဆိုင်ပါတယ်။ငွေကြေးချမ်းသာတိုင်းဘဝမချမ်းသာနိုင်ပါဘူး။ထို့အတူဥစ္စာပညာနဲ့ရာထူးရှိနေုံနဲ့လည်းဘဝမချမ်းသာနိုင်ပါဘူး။ဆိုလိုတာကတော့လိုရာထက်ပိုသုံးနေတဲ့အတ္တကိုအနည်းဆုံးဖြစ်အောင်ကြိုးစားရမှာဖြစ်ပါတယ်။အတ္တဟာအမှောင်နဲ့တူပါတယ်။ဘာကိုမှတဲတဲကွဲကွဲမမြင်နိုင်ပါဘူး။မာနကတော့တောမီပမာဘာမှအကောင်အဆိုးမခွဲခြားတော့ပဲမြင်မြင်သမျှကိုလောင်ကျွမ်းသွားစေပါတယ်။ဒါကြောင့်ဆက်ဆက်ထိမခံတဲ့မာနကိုလည်းလိုအပ်တလောက်သာအသုံးပြုတင်ပါတယ်။အဲ့ဒီအခါမှသဟဇာတဖြစ်တဲ့ပတ်ဝန်းကျင်ကိုဖန်တီးမိပြီးကိုယ့်ရဲ့ဘဝဟာလည်းငြိမ်းချမ်းနေမှာဖြစ်ပါတယ်။အမားအမန်ကိုခွဲခြားသိမြင်နိုင်ခြင်းဟာကိုယ့်ရဲ့ဘဝကိုခွဲခြားစိတ်ဖြာသုံးသပ်ရာမှာမှန်ကန်တဲ့ဥပဒေတစ်ခုကိုလက်ကင်ပြုနိုင်ခြင်းပဲဖြစ်ပါတယ်။ဒီအခါအပြေမံတစ်ခုကိုရရှိပြီးငြိမ်းချမ်းသောဘဝကိုတည်ဆောက်နိုင်မှာဖြစ်ပါတယ်။ကိုယ်ဘဝရဲ့လိုနေတဲ့အရာတွေ၊ပိုနေတဲ့အရာများကိုဖြည့်နိုင်လျှော့ချနိုင်ရမှာဖြစ်တယ်။အတ္တကြီးသူတကူကောင်းဆန်သူဟာသူများတကာတွေရဲ့နှကောင်းရှုပ်ခြင်းမျက်နာလွဲခြင်းခံရပါတယ်။တိခံလွန်းသူခွင့်လွတ်အနစ်နာခံသူဖြစ်ပြန်ရင်လေကိုယ့်ရဲ့တိခံမှုကိုတလွဲအတွေးရောက်ပြီးအခွင့်အရေးတရက်အဖြစ်ယူဆကာဖိနှိပ်ပြီးဆက်ဆံခြင်းခံရပြန်ပါလေအဲ့ဒီအခါကြပြန်တော့လေရှုံးနှိပ်သူဖြစ်ရပြန်တဲ့အတွက်ဘဝရဲ့ငြိမ်းချမ်းမှုကိုမရရှိနိုင်ပြန်ပါဘူးကိုယ့်ကိုယ်ကိုစီမံခန့်ခွဲနိုင်ခြင်းဟာလေအရေးကြီးလာပါတယ်အရေးပါတဲ့အရာနဲ့အရေးမပါတဲ့အရာများအပေါ်ချိန်ဆတိုင်းထွာပြီးသက်ရှင်ဖို့လိုပါတယ်။အောင်မြင်မှုရဲ့တော့ချက်ဟာကိုယ့်ကိုယ်ကိုစီမံခန့်ခွဲနိုင်ခြင်းဖြစ်ကြောင်းဖော်ပြထားတာကိုတွေ့ရပါတယ်။ စီးပွားပညာနဲ့နေမှုပုံစံတို့ဟာငြင်းချမ်းတဲ့ဘဝကိုတည်ဆောက်ပေးရမှာအလေးထားစီမံခန့်ခွဲရမယ့်အရာများဖြစ်ပါတယ်။ဖော်ပြခဲ့တဲ့အချက်များပြည့်စုံရုံနဲ့ငြင်းချမ်းတဲ့ဘဝကိုအပြည့်အဝတည်ဆောက်နိုင်မယ်လို့မဆိုလိုပါဘူး။သို့ပေမဲ့အထောက်အကူအများအပြားပြုနိုင်လိမ့်မယ်လို့တော့ပြောချင်ပါတယ်။လေးလာတွေ့ရှိရသလောက်စိတ်ပိုင်းဆိုင်ရာလိုအပ်ချက်များကိုသာအဓိကဖော်ပြပြီးရုပ်ပိုင်းဆိုင်ရာလိုအပ်ချက်များလည်းရှိနေအောင်မှာဖြစ်ပါတယ်။ဘဝအမျိုးမျိုးရှိတဲ့အတွက်ရုပ်ပိုင်းဆိုင်ရာလိုအပ်ချက်များလည်းအမျိုးမျိုးရှိနိုင်ပါလိမ့်မယ်။တဦးချင်းတန်ဖိုးထားမှုအပေါ်မှာလည်းအမျိုးမျိုးကွဲပြားနိုင်ပါတယ်။အချုပ်ပြောရရင်တော့ငြိမ်းချမ်းတဲ့ဘဝဆိုတာအတ္တပရမြတ်တမှုတည်ကြည်မှန်ကန်တဲ့တွေးခေါ်မှုမိမိရဲ့ပတ်ဝန်းကျင်အပေါ်အရှိတရားအတိုင်းရှုမြင်တတ်မှုနဲ့မိမိကိုယ်ကိုဝေဖန်ပိုင်းခြားနိုင်မှုတို့ပဲဖြစ်ပါတယ်။ဒီလောက်ဆိုရင်တော့ငြိမ်းချမ်းတဲ့ဘဝကိုတာမန်အားဖြင့်ဘလို့တိဆောက်ကြမလဲဆိုတာကိုတိခောက်မိကြမယ်လို့မျှော်လင့်ပါတယ်။ဘဝအတ္တရဲ့အပိုင်းကဏ္ဍကိုဆင်ခြင်တွေးခေါ်ပြီးတဲ့အခါမှာတော့ဝိညာဉ်အတ္တအတွက်စဉ်းစားစေချင်ပါတယ်။50တခုမြောက်သောစာလံအပိုင်းငယ်ဆက်ခွန်မှာဖျားသခင်နှစ်သက်တော်မူသောရစ်မူကကျိုးပဲ့သောစိတ်ပေသည်။အိုးဖျားသခင်ကိုတော်သည်ကျိုးပဲ့ခြင်းမွသောနှလုံးကိုညင်းပယ်တော်မူတတ်ပါ။ဆရာရဲ့ကျွန်တော်တော့တိတ်ဒုက္ခရောက်နေပါတယ်။နေရတော့လေတပုံနဲ့ထဲဘယ်နှစ်တိုက်ပွဲမှကြမလဲဆိုတာမတွေးတတ်တော့ပါဘူး။အဆိုးဆုံးကတော့သားမယားတွေနဲ့ခွဲနေရတာပါပဲ။ကျွန်တော်စိတ်ဆင်းရဲလာပါပြီ။ကျွန်တော်ကိုကယ်နိုင်ရင်ကယ်ပါအောင်လို့တောင်းကျမ်းသူများကြီးစိုးနေတဲ့နေအတွင်းမှာအမှုထမ်းနေရတဲ့အရာရှိငယ်တူဦးရဲ့ပြောပြသံကိုကြားရပါတယ်။ဒီစကားတွေကိုသူ့အထက်အရာရှိတဦးရဲ့ရုံးခန်းမှာလာပြီးရင်ဖွင့်ပြောပြနေတာဖြစ်ပါတယ်။သူ့အရာရှိလိုပဲသူဟာခရစ်ယာန်တဦးဖြစ်ပါတယ်။ပြီးတော့သူ့ရဲ့အိမ်တောင်ရေး၊စားဝတ်နေရေးအခက်အခဲများကိုပါပြောပြနေပါတော့တယ်။အဲ့ဒါကိုသူ့ရဲ့အထက်အရာရှိကငြိမ်သက်စွာနားထောင်ပေးပြီးမှ"ကဲတပည့်ရေ"ဆရာနေတဲ့ရုံးခန်းကိုကြည့်လိုက်ရင်ထဲထဲဝါဝါနဲ့ပန်ကာနဲ့တယ်လီဖုန်းနဲ့ဆရာလဲဒီအခန်းကြီးထဲမှာပန်ကာအောက်ထိုင်နေရပေမဲ့နေထိတဲ့ပန်းလိုညှိုးနှွမ်းနေရပါတယ်။ဆရာဘလောက်စိတ်ဆင်းရဲနေရတယ်ဆိုတာပြောမပြနိုင်လောက်အောင်ပါပဲ။ဘလောက်စိတ်ဆင်းရဲရတယ်လဲဆိုရင်တခါတလေများစားရမန်းတောက်ရမန်းတော့မသိတော့ပါဘူးကွာအဲ့ဒီအခါမှာတော့တပည့်ဖြစ်သူကငိုင်ကြသွားပါတယ်သူ့ဆရာကစကားကိုဆက်ပြန်ပါတယ်လူရည်လို့ဖြစ်လာရင်အသက်တာမှာအမြဲတမ်းပန်းခင်းတဲ့လမ်းကိုလျှောက်ရမယ်လို့ဆရာမမျှော်မှန်းခဲ့ပါဘူးတသက်လုံးသားရဖြောက်မြူးတဲ့လမ်းကိုလျှောက်ရဖို့ဘသူမှလည်းမမျှော်လင့်နိုင်ပါဘူးကွယ်သခင်ယေရှုခရစ်တော်ကိုတော်တိုင်ကြိုးတဲ့လူကိုကောင်းအောင်ကမ်းတဲ့လူကိုမြင်အောင်ကုပြီးလူမှုရေးကိစ္စအဝဝမှာမေတ္တာတရားပွားများပြီးတဦးနဲ့တဦးအပြစ်လွတ်နိုင်အောင်ကြိုးစားဖို့ဆိုတဲ့အလွန်မွန်မြတ်မှန်ကန်တဲ့တရားတော်တွေကိုဟောပြောလက်တွေ့ပြခဲ့တာတော့နောက်ဆုံးမှာကယ်တင်ရှင်ဟာကားတိုင်းကိုထမ်းပြီးကရာနီကုန်းတော်ပေါ်မှာသွေးချွေမျက်ရည်ဖြန်ဖြန်ကြရင်စည်းခံခဲ့ရတယ်ဆိုတာငါတပြေမင်းခရစ်ယာန်တယောက်အနေနဲ့သိပြီးသားဖြစ်ပါလိမ့်မယ်လို့ဆရာကသူ့ကိုပြောပါတယ်။တပည့်ကတော့သူ့ကိုမျက်ရည်လဲရွယ်နဲ့ကြည့်နေပါတယ်။ကဲတပည့်ရေဆရာဘဝနဲ့မင်းဘဝဟာအမြင်မှာကွဲပြားနေသလိုရှိနေပေမဲ့စိတ်ဆင်းရဲတာချင်းတော့အတူတူပါပဲကွာ။သူဒီတယောက်ကောင်းဖို့ရောက်မှုသူတယောက်မှာပြက်လင်ကားသာဓမ္မတာဒီဆိုတဲ့လင်္ကာအတိုင်းပေါ်ရွှေအိမ်နန်းနဲ့ကျင်းငန်းလဲခန့်မတ်ပေါင်းရံလျက်ပျော်စံရိတ်ငြိမ်စည်းစိမ်မကွာမင်းချမ်းသာကတမုတ်တရားရေမျက်နာထက်ခဏတက်သည့်ရေဘွက်ပမာတသက်လျာဒီဆိုတဲ့လင်္ကာလေးဟာတို့ဘဝရဲ့သင်္ကန်းစာဆိုလဲမမာဘူးပေါ့ဒီလောက်ဆိုရင်ဆရာဘဝခံစားချက်ကိုလည်းတပည့်သိလောက်ရောပေါ့တမကျန်းစာထဲမှာဆာလန်ဆရာကအကျွန်ုပ်ဒီပြာကိုမုံခဲ့သူစားရပါ၏တောက်တော့အခါလဲမျက်ရည်ရော၍တောက်ရပါ၏လို့ဆက်ဆိုထားတာဟာဆရာတို့ဘဝလိုပါပဲအဆုံးမှာတော့ခိုခိုးရမယ့်ဘဝမှာစိတ်ဤဖြေရာကအနန္တတကောရှင်ဖြစ်တယ်ဆိုတာကိုမမေ့စေချင်ပါဘူးဖရာသခင်နှစ်သက်တော်မူသောရစ်မူကကျိုးပဲ့သောစိတ်ပေသည်ကိုတော်သည်ကျိုးပဲ့ခြင်းမွသောနှလုံးကိုညင်းပယ်တော်မူတတ်ပါဆိုတဲ့ဆာလံဆရာရဲ့ဩဝါဒကိုနှလုံးသွင်းစေချင်ပါတယ်လို့ပြောပြီးဆရာကတပည့်ကိုအားပေးခဲ့ပါတယ်ကျွန်တော်နောင်တရပါပြီဆရာကျွန်တော်ဖရာသခင်ကိုမေ့ပြီးပေါ့ပေါ့နေခဲ့မိတဲ့အပြစ်ဖရာထက်လူကိုအားကိုမိခဲ့တဲ့အပြစ်တွေကိုခုတော့နောင်တရနေပါပြီဒီလိုနောင်တရအောင်ဆုံးမတွင်တင်ပေးတဲ့ဆရာယေရှုကိုတသက်မမေ့ပါဘူးအေးပါကွယ်ဒီအချိန်ကစပြီးစိတ် ဆိုင်ဤဖြစ်ရာကဖျားသခင်ပဲဖြစ်တယ်။အမြင့်ဆုံးသောဖျားဤကွဲကာယဌာနတော်၌နေတော်သူသည်အနန္တတကောရှင်အရိတ်ကိုခိုလုံရလိမ့်မယ်ဆိုတာအမြဲနှလုံးသွင်းထားစေချင်ပါတယ်တပည့်ကြီးလို့ဆရာကခွန်အားပေးဆုံးမစကားပြောလိုက်ပါတယ်။121ခုမြောက်သောစာလံအပိုင်ငယ်9ကနေ6မှာထာဝရဖျားသည်တင်ဤလက်ရဘက်၌ရှိသောတင်ခိုလုံရာအရိတ်ဖြစ်တော်မူ၏။နေ့ချိန်၌နေအားဖြင့်၎င်းညအချိန်၌လအားဖြင့်၎င်းအထီးခိုင်မရှိရလို့ဖော်ပြထားပါတယ်။အဖဖျားသခင်ထံပါ၌ခိုလုံချင်းတီတာလေဘဝရဲ့ငြင်းအေးသာယာချမ်းမြေ့ခြင်းများနဲ့ပြည့်ဝစေမှာဖြစ်ကြောင်းပြောပြစေ Baby